န်ယူကရင်မျိုးသားစီယုံဒူပလာယာခရိုင်တပ်မ6နယ်မြေအတွင်းမှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းဖြစ်တဲ့ဖလူးတပ်စခန်းကိုတော့မတ်လ17ရက်နေ့ညကကော်ပိုရာစစ်ကြောင်းနှင့်ဗီနွန်စစ်ကြောင်းကတိုက်ခိုက်သိမ်းပိုက်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ
်ဖလူးကိုဝင်ကြိုက်တာနဲ့တမပေါက်တာနဲ့သိမကြအောင်သူတို့ကတခါလဲစုပ်ကြည့်တာပေါ့နော်ဟိုခုခံပြီးတော့စခန်းမပြရေးသူအစီအစဉ်တိုက်မယ်ဆိုတော့စိတ်ကမျိုးမရှိတော့ဘူးသူတို့မှာအာစိတ်ပိုင်းဆိုင်ရာအရင်ကြီးကိုပြည့်စုံနေတာတွေ့ရအကျွန်ုပ်တိုက်တာ9မိနစ်ပဲမြင်ကြမှာပဲအဲဒီကျမှာစခန်းအလုံးစုံဝင်ကြည့်လို့ရပ
ါစခန်းကိုတိုက်ခိုက်ရမှာအချိန်သိပ်မကြပဲစစ်ကောင်စီတပ်သားတွေကစုတ်ခွာသွားကြတယ်လို့လည်းဆိုပါတယ်စစ်ကောင်စီဘက်ကခုခံနိုင်တာမရှိတဲ့အတွက်လေကြောင်းတိုက်ခိုက်မှုတွေကိုတနေ့လုံးလုပ်ခဲ့ကြောင်းကိုလည်းဆက်ပြောပြပါတယ်
အော်သူကတော့အဲ့လိုမျိုးစခန်းသိမ်းတိုက်ကြည့်တယ်နဲ့အနေကုန်ပေါ့နော်မနေ့9နိုင်နဲ့ည9နိုင်ရှိလို့လူရင်းနဲ့အကြီးကျယ်9နာကျဲတာပေါ့နော်အဲ့မှာရှိနေတဲ့ဒီလူမျိုးများမှာရှိတဲ့မြင်းလက်ပံကြွာတို့ပါတို့ကစီစီတွေကညာရင်းနဲ့ပြောင်းရှိပြောင်းရှိနေရတာပေါ့နော်ဒီနောက်ဒီမြင်းကလည်းဟိုတုံမုံမြင်းအကုန်ကျဲတဲ့နေရာဆင်းနေတော့ကျေးရွာကိုလည်းထိခိုက်တယ်လို့သိရတယ
်စင်ငန်းညင်အောင်နဲ့ဖလူစခန်းခမရ399စခန်းတွေကဇက်တိုက်ဆုတ်ခွာခဲ့ရပြီးလေချောင်းတုံးတိုက်ခိုက်တဲ့အတွက်အနီးနားကကျေးရွာတွေကပြည်သူတွေ4000တဲ့မနဲ့ထွက်ပြေးနေရကြောင်းတောင်ရင်မြစ်ဘေးကစစ်ဘေးရှောင်စခန်းကိုရောက်လာသူမနဲ့ပိုင်းထိ900လောက်ရှိတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတို့ကလည်းပြောပါတယ်။အ
လုံးပေါင်းသူစုပေါင်း400နီးပါးရှိတယ်။သူကကန်းစက်မှာတဲထိုးပြီးတော့တောင်ပြေးမှာပဲ။အဲကျွန်တော်တို့ကစံရဲ့အစီရဲ့6ရဲ့နော်စက်တော်ကျူဒီတော့အပင်းနဲ့လည်းအဲ့ဒါတို့တို့တပုတ်ထားတယ်အဲ့ဒါကဒီဘက်ဆောက်စကားမလာတာတချို့ကြတော့လည်းဟိုဘက်ဒီဆက်ကန်းဆက်တွေမှာကိုင်းနေကြတာပါဒီဘက်ကတော့ကုလိုမရ
မလ9ရက်နေ့ကစပြီးမြောက်ရီခရိုင်စင်ငန်းညီနောင်မှာရှိတဲ့ချင်းမြန်တရင်ခမရ395စခန်းကို KNL ကအမျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးလက်နက်ခဲယံအများအပြားသိမ်းဆီးခဲ့ပါတယ်စစ်ကောင်စီဘက်ကတော့ဖလူးစခန်းအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးနှစ်ဖက်တိုက်ပွဲတွေကြောင့်အခုဆိုရင်ပလောတပိုးတောင်ယာကြီးကျိုးပင်ဖျားကုန်းကွင်းညားမှုကစောဝါလေးပလောတပိုးရွာအောင်စတဲ့နေရာတွေကဒေသခံ2400နီးပါးကတော့စစ်ဘေးရှောင်တဲ့စခန်းတွေကိုရောက်ရှိလာခဲ့ပြီးအခုချိန်ထိလည်းထွက်ပြေးလာနေသေးဖြစ်ပါတယ်ရှင်